This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ19ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်Radio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်မေလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့စစ်ကောင်စီရဲ့တောင်ကုလီလက်စကန်ကိုတရားခွန်မမရှော့လိုက်တုံးနဲ့တော်လိုင်းတက်တွေတိုက်ခိုက်မှုလေရင်30နဲ့ဒုဗိုလ်မှူးကြီးဘူကြီးပါဝင်အရာရှိနဲ့အခြားစစ်သည်စုစုပေါင်း10ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စစ်ကောင်စီရဲ့တောင်ကုလီလက်စကန်ကိုတရားခွန်မမရှော့လိုက်တုံးနဲ့တော်လိုင်းတက်များတိုက်ခတ်မှုလေရင်30နဲ့ဒုဗိုလ်မှူးကြီးဘူကြီးပါဝင်အရာရှိနဲ့အခြားစစ်သည်စုစုပေါင်း10ဦးသေဆုံးခဲ့တယ်လို့မေလ19ရက်နောက်ဆက်တွဲသတင်းကိုအာဏာသိမ်းစန့်ကျင်ရေးနဲ့ပြည်သူ့လွတ်မြောက်ရေးအဖွဲ့ကထုတ်ပြန်ပါတယ်။မေလ18ရက်မနက်8:48မိနစ်ခန့်မှာစစ်ကောင်စီရဲ့တောင်ကုလီလက်စကန်ကိုတရားခွန်မမရှော့လိုက်တုံး11လုံးပစ်ခတ်ခဲ့ရမှာ10လုံးအောင်မြင်စွာပစ်ခတ်တိုက်ခိုက်နိုင်ခဲ့ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လီဒဲအတွင်း drone ကိုတော်မီးလောင်ပျက်စီးပြီး jet fighter 2စင်း y8 ဒဇင်းထိခိုက်ပျက်စီးကလေရင်အပိုပစ္စည်းကိုတော်နှလုံးစလုံးမီးလောင်ပျက်စီးခဲ့တယ်လို့ဖော်ပြပါတယ်။ဒေသုံသူစီးရင်မှာဒုဗိုလ်မှူးကြီး2ဦး၊ဗိုလ်ကြီး2ဦး၊လေအုပ်အပါဝင်အခြားအဆင့်စစ်သည်6ဦးသေဆုံးခဲ့ကလေဒဲစစ်သည်12ဦးထိခိုက်ဒဏ်ရာရရှိပြီးစစ်ဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတစ်ခါတင်ဆက်ပေးမှာကတော့စစ်ကောင်စီတပ်ပစ်ခတ်မှုကြောင့်စစ်ရှောင်းစခန်းမှာခိုလုံးနေတဲ့ရဲသား2ဦးပွဲချင်းပြီးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြင်းနဲ့တမဟာနှစ်နဲ့မြေနောင်ချုံမြို့နယ်အုံမတီးရွာမှာစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်စစ်ရှောင်းစခန်းမှာခိုလုံးနေတဲ့ရဲသားတဦးပွဲချင်းပြီးသေဆုံးခဲ့ရတယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။ဖြစ်စဉ်မှာမေလ18ရက်မနက်8:00ချိန်မှာနောင်ချုံမြို့နယ်အုံမတီးချေးရွာရှိစစ်ရှောင်းစခန်းမှာနေထိုင်တဲ့အဖဦးအိုက်ဆန်အမိဒေါ်အေးထွန်းတို့ရဲ့သားဖြစ်သူအသက်28နှစ်အရွယ်ဦးအိုက်လှိုင်ကိုစစ်ကောင်စီတပ်မှပစ်ခတ်ခဲ့တဲ့အတွက်ကြောင့်ပွဲချင်းပြီးသေဆုံးခဲ့ပါတယ်။တောင်တမရော PSLF DNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်မှာစစ်ကောင်စီတပ်မှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရဲသားများကိုပြစ်မှတ်ထားပြီးလေကြောင်းနဲ့ drone လက်နက်ကြီးများနဲ့နေ့စဉ်ပစ်ခတ်တိုက်ခတ်မှုများပြုလုပ်နေပါတယ်။စစ်ကောင်စီတပ်ဟာ2025ခုနှစ်မေလ6ရက်နေ့မှ31ရက်နေ့ထိအပြစ်ခတ်ရဲစရဲတပ်တန်းတစ်လထပ်တိုးထားပေမဲ့လည်းတောင်ပြည်အတွင်းမြေပြင်ထိုးစစ်ဆင်ခြင်းလက်နက်ကြီးပစ်ခတ်ခြင်း drone နဲ့လေကြောင်းဖြင့်နေ့စဉ်အသုံးပြုတိုက်ခတ်လျက်ရှိပါတယ်။မိဘပြည်သူများအနေနဲ့စစ်ကောင်စီတပ်မှအပြစ်ချက်တပ်တန်းတစ်လထိုးထားပေမဲ့လည်းနေ့စဉ်ပုံကျဲတိုက်ခတ်မှုများရှိနေတဲ့အတွက်ကြောင့်စစ်ကောင်စီတပ်ရဲ့လေကြောင်း drone လက်နက်ကြီးပစ်ခတ်တိုက်ခတ်မှုရန်မှရှောင်ရှားနိုင်ရန်စစ်ရေးသတင်းအမြင့်ရှိရန်လိုအပ်ပါလေခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်သတင်းကတော့နောင်ချုံမြို့နယ်တောင်ကြရွာကိုစကားစတက်က drone နဲ့ပုံသီးကျဲချတိုက်ခိုက်လို့ဒေသခံ3ဦးထိခိုက်ဒဏ်ရာရရှိတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စစ်ကောင်စီတပ်ဟာတောင်တမရော PSLF DNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ drone နဲ့ဘုံကားလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့မေလ19ရက်မှာ DNLA ကအတည်ပြုထားပါတယ်။တောင်တမရော PSLF DNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်တောင်ကြကြီးရွာမှာယမန်နေ့မေလ18ရက်မနက်10:23မိနစ်အချိန်မှာ2ချိန်၊10:49မိနစ်အချိန်မှာ1ချိန်၊17:00အချိန်မှာ2ချိန်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲတောင်ကြရွာအတွင်းကိုစစ်ကောင်စီတပ်မှ drone နဲ့ဘုံကားလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပြီးဘုံကြားရောက်ပေါက်ကွဲမှုကြောင့်ဒေသခံ3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါရယ်စစ်ကောင်စီတပ်ဟာ2025ခုနှစ်မေလ6ရက်နေ့မှ31ရက်နေ့ထိအပြစ်ခတ်ရဲစရဲတပ်တန်းတစ်လထပ်တိုးထားပေမဲ့ တောင်ပြည်အတွင်းမြေပြင်ထိုးစစ်ဆင်ခြင်းလက်နက်ကြီးပစ်ခတ်ခြင်း drone နဲ့လေကြောင်းဖြင့်နေ့စဉ်အသုံးပြုတိုက်ခတ်လျက်ရှိတယ်လို့ TNLA ကဖော်ပြပါတယ်။ပြည်သူများအနေနဲ့စစ်ကောင်စီတပ်မှအပြစ်ရတက်တန်းတလတိုးထားပေမဲ့လည်းနေ့စဉ်ပုံကျဲတိုက်ခတ်မှုများရှိနေတဲ့အတွက်ကြောင့်စစ်ကောင်စီတပ်ရဲ့လေကြောင်း drone လက်နက်ကြီးပစ်ခတ်တိုက်ခတ်မှုရန်မှရှောင်ရှားနိုင်ရန်စစ်ရေးသတင်းအမြင့်ရှိရန် PSLF TNLA ကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့ဟာခါမျိုးရှိစစ်သားနှစ်ဦးနဲ့ရဲတအူတို့လက်နက်ခဲယမ်းများနဲ့အတူချင်းလန်းဒီဖန့်ဖို့စ်ဟာခါထံသို့အလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။2025ခုနှစ်မေလ15ရက်နေ့မှာဟာခါမျိုးရှိစစ်ကောင်စီတပ်သားတို့ကိုဖမ်းဆီးတဲ့အပြင်မေလ15ရက်နေ့18ရက်များမှာဟာခါမျိုးရှိစစ်သားနှစ်ဦးနဲ့ရဲတအူတို့ဟာစစ်ကောင်စီကိုဆန့်ကျင်ပြီးပြည်သူတော်လှန်ရေးသို့ပူးပေါင်းပါဝင်ရန်လက်နက်ခဲယမ်းများနဲ့အတူချင်းလန်းဒီဖန့်ဖို့စ်ဟာခါထံသို့အလင်းဝင်လာခဲ့တယ်လို့သိရပါတယ်။အလင်းဝင်လာသူကိုချင်းလန်းဒီဖန့်ဖို့စ်ဟာခါမှနှွေးနှွေးထွေးထွေးကြိုဆိုပြီးငွေသားစုကြီးများချီးမြှင့်ပေးခဲ့တဲ့ပြင်လုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူဆောင်ရွက်ပေးမယ်လို့လည်းကြေညာထားပါတယ်။စစ်ကောင်စီလက်အောက်မှာတာဝန်မထမ်းဆောင်ခြင်းပဲပြည်သူ့ရှင်ဝင်တို့ပတ်ပြောင်းခြင်းသူများကိုချင်းလန်းဒီဖန့်ဖို့စ်ဟာခါမှအမြဲတမ်းကြိုဆိုကြောင်းဆိုထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ PTF ဇိုလန်မှနိုင်ငံတော်ဝန်ထမ်းဆောင်ရန်တနန်းသူတနန်းသားသစ်များလက်ခံနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။PTF ဇိုလန်မှာနိုင်ငံတော်ဝန်ထမ်းဆောင်ရန်တင်တန်းသူတင်တန်းသားစစ်များလက်ခံနေပြီလို့မေလာတွင်းမှာအသိပေးကြေညာထားပါတယ်။ပြည်ချစ်လူငယ်တွေအတွက်ဆက်ကဆောက်ကိုတွန်းလှန်ရန်စည်ရင်းပေးသွင်းနိုင်ပြီဖြစ်ကြောင်းသတင်းကောင်ပါရတယ်လို့လည်းဆိုထားပါတယ်။ဆက်သွယ်လို့သူများအနေနဲ့ Messenger, Zoomie Federal Union Page, Email contact@zoomiefederalunion.org တို့ဆက်သွယ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်တာဂီနဲ့ Carcel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG မှဆက်လက်တင်ပြနေနေပါတယ်။စစ်ရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်မေလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ပို့ပို့ပါ။ပထမဦးစွာပြည်အောင်စွလွတ်တော်ကိုစားပြုကော်မတီ CRPH ခေါင်းဆောင်များနဲ့အမျိုးသားညီညွတ်ရေးအတိုင်းအမြန်ခံကောင်စီ NUCC ကောင်စီဝင်များတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်အောင်စွလွတ်တော်ကိုစားပြုကော်မတီ CRPH ခေါင်းဆောင်များနဲ့အမျိုးသားညီညွတ်ရေးအတိုင်းအမြန်ခံကောင်စီ NUCC ကောင်စီဝင်များ၏တွေ့ဆုံညှိနှိုင်းမှုအစည်းအဝေးတစ်ရက်ကို2025ခုနှစ်မေလ19ရက်နေ့ယနေ့မနက်9နာရီတွင်အွန်လိုင်းမှတက်ဆင်ကျင်းပခဲ့တယ်လို့အမျိုးသားညီညွတ်ရေးအတိုင်းအမြန်ခံကောင်စီ NUCC သတင်းပြန်ကြားရေးနှင့်လူမှုဆက်ဆံရေးအလုပ်ဖွဲ့မှသတင်းထုတ်ပြန်ပါတယ်။တွဲဆောင်ညှိနှိုင်းမှုတွေတွင်ကာကြီး NUCC နှင့် JCC များအလုပ်ဖွဲ့များ၏ပုံမှန်အစည်းအဝေးများတွင် CRPH ပြန်လည်ပါဝင်နိုင်ရေးကိစ္စရန်ခါခွေတတိယကြိမ်ပြည်သူညီလာခံတွင် CRPH အနေဖြင့်ပူးပေါင်းဆောင်ရွက်နိုင်ရေးကိစ္စရန်ကငယ်1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေဖျက်သိမ်းနိုင်ရေးကိစ္စရန်များနှင့်ပတ်သက်၍ညှိနှိုင်းမှုများပြုလုပ်ခဲ့ကြပါသည်ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ခေါင်းဆောင်များနှင့်အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC ကောင်စီဝင်များ CRPH ခေါင်းဆောင်များဘက်မှ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနှင့်ပတ်သက်၍အဆိုပါဥပဒေကိုဖျက်သိမ်းပြီးပါကအစားထိုးဥပဒေမရှိသေးသည့်အတွက်အဆိုပါအစားထိုးမည်နိုင်ငံသားဖြစ်ခြင်းဥပဒေအတွက်လက်ရှိ Federal Democracy အခြေခံမူများ၏ဖြစ်ပေါ်တိုးတက်မှုအခြေအနေကိုလေ့လာသုံးသပ်နေကြောင်းဆွေးနွေးခဲ့ပြီး CRPH NUCC အတွင်ပါဝင်မှုကိုမြှင့်တင်နိုင်ရေးအတွက် NUCC ဘက်မှတိုက်တွန်းခဲ့ပါသည်ပြီးနောက်မှာတော့တတိယကြိမ်ပြည်သူညီလာခံနှင့်ပတ်သက်တဲ့သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြပြီးထပ်မံတွေးဆမှုများကိုလူတွေတွေးဆဆွေးနွေးညှိနှိုင်းသဘောတူညီချက်ရရှိခဲ့ပြီးနောက်တွင်ယနေ့တွေးဆညှိနှိုင်းမှုအစည်းအဝေးကိုနေ့လယ်17နာရီ19မိနစ်ကတည်းကအောင်မြင်စွာရနာခဲ့ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံရှိအကျဉ်းထောင်များတွင်ဘတ်ဂျက်ငွေလျော့နေသည်ဟုအကြောင်းပြကအကျဉ်းသားများကိုအစားအသောက်များလျှော့၍ဖြစ်တယ်လို့ကြေညာနေတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရှိအကျဉ်းထောင်များတွင်ဘတ်ဂျက်ငွေလျော့နေသည်ဟုအကြောင်းပြကအကျဉ်းသားများကိုအစားအသောက်များလျှော့၍ဖြစ်တယ်လို့ကြေညာနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးတင်သားများကွန်ရက်ကသတင်းထုတ်ပြန်ပါတယ်။အကျဉ်းထောင်အများစုတွင်အကျဉ်းသားတဦးအားတပတ်တာစားသောက်ရန်အတွက်ရိတ်ခါတတ်မှတ်ရာတွင်တပတ်လျှင်နေ့ညထမင်းချိန်14နာရီကြေညာရာတွင်ကျဲဥတလုံးနှလုံးမအရွယ်5သားတုံး3တုံးစုစုပေါင်း4နာရီစာကိုသာပေးပြီးကြံရက်များတွင်တမင်းနှင့်ပဲဟင်းအကြီးကိုသာအဓိကထား၍စားသောက်နေထိုင်ကြရတယ်လို့ဖော်ပြပါတယ်။ကျွေးမွေးတဲ့အစားအသောက်များတွင်အသားရရှိမှုပမာဏလျော့နည်းလာခြင်းအာဟာရပြည့်ဝတဲ့အစားအသောက်များကိုစားသောက်ခွင့်မရရှိခြင်းတို့ကြောင့်ကိုယ်ခန္ဓာချိနဲ့၍ခန္ဓာကိုယ်အောက်ပိုင်းမလုံရှားနိုင်တဲ့ထောက်ခေါ်ဝတုပ်ဆွဲမှုဖြစ်ပေါ်သည့်အရေးအတွက်များပြားလာပြီးမြင်းကျန်အကျဉ်းတောင်တွင်စုစုပေါင်းလူဦးရေ15ရာခိုင်နှုန်းသည်တုပ်ဆွဲသည့်ဝေဒနာကိုခံစားနေရကြောင်းသိရှိရပါသည်။ မိထီလာအချင်းထောင်တွင်နေစဉ်ကြွေးမှုတဲ့ထမင်းများသည်မာနေသည်များဖြစ်ပြီးပြော့နေသည့်အခါတွင်လည်းအလွန်ပြော့သည့်များကိုအချင်းသားများစားတောက်ကြရပြီးရံဖန်ရံခါတွင်မနက်ပိုင်းရရှိတဲ့ဆံပြုတ်များပင်သုံးနေသည့်များလည်းရှိတတ်တယ်လို့ဖော်ပြပါရယ်။အိုးဘူအချင်းထောင်တွင်ကြွေးမှုတဲ့ထမင်းများသည်ပြော့လွန်မာလွန်သည့်များကိုအချင်းသားများစားတောက်ကြရကအပတ်စဉ်တနင်္လာနေ့နှင့်ဗုဒ္ဓဘူးနေ့တွင်ကြက်သားဟင်ကြွေးပြီးကြတာပရင်းနှင့်အင်္ဂါနေ့များတွင်ငါးဟင်းကြွေတော်လဲငါးဟင်းကိုချက်ပြုတ်ထားသည်မှာအလွန်ညှိနှက်မပြောက်သဖြင့်အကျဉ်းသားများမစားနိုင်ပဲဖြစ်နေကြတယ်လို့ဆိုပါတယ်။ပတိန်အကျဉ်းတောင်ရှိကြွေးမွေးတဲ့ထမင်းများသည်နေအပူတန်းကြောင့်ရံပန်ရံခါတိုးနေသည်များကိုသာအကျဉ်းသားများစားကြရကအကျဉ်းတောင်၌ကြက်သားနှင့်ကြက်ဥများကိုမကြွေတော့ဘဲငါးကိုပြုတ်ပြီးတပတ်ကို၄ရက်ညနေပိုင်းများတွင်ကြွေးကကြွေးတဲ့ငါးများသည်လဲငါတန်းကိုသာပြုတ်ထားခြင်းဖြစ်ပြီးချက်ပြုတ်ရ၌ငါးကိုတန့်ရှင်အောင်ပြုလုပ်ထားခြင်းမရှိတဲ့အတွက်စားရမရအောင်ညှိကြောင်းသိရှိရတယ်လို့ဆိုပါရရှင်မြန်မာနိုင်ငံမှာကျူးလွန်တဲ့ကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုမျိုးစုံကိုအချက်၃ချက်နဲ့ WIWM စီယန်နီယာကဦးစားပေးစုံစမ်းစစ်ဆေးဖို့ဆုံးဖြတ်တဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်မြန်မာနိုင်ငံမှာကျူးလွန်တဲ့ကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုမျိုးစုံကိုအချက်၃ချက်နဲ့ WIWM ရန်နီယာကဦးစားပေးစုံစမ်းစစ်ဆေးဖို့ဆုံးဖြတ်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာကျူးလွန်တဲ့ကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုမျိုးစုံကိုရန်နီယာကစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းဒီဖြစ်အများစွာကိုဘယ်လိုဦးစားပေးပြီးစုံစမ်းစစ်ဆေးတယ်လဲဆိုတာမေးစရာရှိလာပါတယ်။ရန်နီယာကရာဇဝတ်မှုနဲ့ပြင်းအားနဲ့တရားမှုအထောက်အထားစုဆောင်းနိုင်ခြင်းရှိမရှိကျူးလွန်သူကိုဖော်ထုတ်နိုင်ခြင်းရှိမရှိစတဲ့အချက်တွေကိုကြည့်ပြီးတော့အမှုတွေကိုဦးစားပေးစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ပါတယ်။လိင်နဲ့ဂျန်ဒါချေပြုတ်ရာဇဝတ်မှုကလေးတွေကိုထိခိုက်တဲ့ရာဇဝတ်မှုတွေကိုအမြဲဦးစားပေးစုံစမ်းစစ်ဆေးပါတယ်လို့ဆိုပါတယ်။လက်ရှိမှာမေလာဆန်းရည်နေ့ကသခိုင်းတိုင်းဒေသကြီးအိုတင်းတင်းကျေးရွာရှိစာတင်ကျောင်းတစ်ကျောင်းအားစက္ကစတက်ကလေကျောင်းဖြင့်တိုက်ခိုက်မှုကိုညံ့မြင့်ကြုံတွေ့ခဲ့သူဓာတ်ရိုက်တရှိသူများအား WIWM ရန်နီယာထံဆက်သွယ်ကအထောက်အထားများမျှဝေရန်တောင်းဆိုထားပါတယ်။အဆိုပါစက္ကစရဲ့လေကျောင်းတိုက်ခိုက်မှုအချက်အလက်များရှိပါက WIWM Signal Number +41769112082ဆက်သွယ်ရန်လည်းတောင်းဆိုထားပါတယ်ရှင်။ဆက်လက်ပြီးတော့ရုပ်အလောင်းတရာကျော်တွေ့ရှိထားတဲ့မန္တလေးမြို့ Sky Villa အဆောက်အဦအောက်မှအမျိုးသားရုပ်အလောင်းတစ်လောင်းထပ်မံတွေ့ရှိတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရုပ်အလောင်းတရာကျော်တွေ့ရှိထားတဲ့မန္တလေးမြို့ Sky Villa အဆောက်အဦအောက်မှအမျိုးသားရုပ်အလောင်းတစ်လောင်းထပ်မံတွေ့ရှိခဲ့ပါတယ်။မေလ၁၈ရက်မှာရန်နီယာများနဲ့အတူရုပ်အလောင်းကျန်ရှိနေသောမန္တလေးမြို့ Sky Villa အဆောက်အဦ B အဆောင်နဲ့ C အဆောင်များအားဖေရှားရှင်းလင်းခြင်းနဲ့ရုပ်အလောင်းထုတ်ယူနိုင်ရေးဆောင်ရွက်လျက်ရှိရာ7နာရီမိနစ်30အချိန်တွင်ဘီအဆောင်ကားပါကင်မှကြားတအူဤရုပ်လောင်းအားထုတ်ယူနိုင်ခဲ့တယ်လို့သိရပါရဲ့ရှင်။အခုနောက်ဆုံးအနေနဲ့အစိုးရဖြူဖြူကျော်သိန်းရဲ့ဂျပန်ရှိုးဘဲလက်မှတ်များ9000ကျော်ရောင်းချခဲ့ရတဲ့သတင်းကိုတင်ဆက်ပေးပါမယ်။အစိုးရဖြူဖြူကျော်သိန်းရဲ့ဂျပန်ရှိုးဘဲလက်မှတ်များ9000ကျော်ရောင်းချခဲ့ရတယ်လို့သိရပါရဲ့။မေလ25ရက်မှာကျင်းပမယ်ဂျပန်ရှိုးဘဲအတွက်အစိုးရဖြူဖြူကျော်သိန်းမှာဂျပန်နိုင်ငံသို့ရောက်ရှိနေပြီဖြစ်ပါရဲ့။လက်မှတ်ပေါင်း9000ကျော်စုအောက်တဲ့အထိအားပေးချက်နဲ့ဂျပန်ကချရတဲ့သူတွေအတွက်ပြင်ဆင်အားမွေးနေပါတယ်လို့အဆိုရဖြူဖြူကျော်သိန်းကအသိပေးဆိုထားပါတယ်။ဖြူဖြူရင်ဂျပန်ဖျော်ဖြေပွဲပစ္စည်းပါကပွဲများကိုကျန်းမာရေးအရာရည်ရနာထားအောင်မယ်လို့အဆိုရဖြူဖြူကျော်သိန်းကဆိုထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်တာကင်းနဲ့ခါရှဲတို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ရီဝီအန်ယူဂျီသောရရှင်များခင်ဗျာအခုတခါဒီကနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုအရီကတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အခုတစ်ပတ်တွင်ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာလီဘီယာနဲ့ရဝန်းတစ်ချိန်ဖြစ်ပေါ်နိုင်ပါတယ်မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးတချုံရွာနိုင်ပြီးမကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးတချုံရွာနိုင်ပါတယ်တချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်မုတ်တုံမိုးတဲဆောင်လာတဲ့လေပွေလိုင်းနဲ့ဘင်္ဂလားပင်လယ်အော်တွင်လေပြင်းနဲ့မြောင်းနှမ်းကြောင့်လေပြင်းတိုက်ခတ်ခြင်းမိုးတိမ်တောင်တွေဖြစ်ပေါ်ခြင်းနေရာကွက်ပြီးမိုးကြီးခြင်းရုတ်တရက်ရေလွှမ်းမိုးခြင်းမိုးသီးတွေကျွေကြခြင်းလျှက်စီးလက်ခြင်းနဲ့မိုးကြိုးပစ်ခြင်းအစရှိတဲ့ဘေးရန်နေရာတွေဖြစ်ပေါ်နိုင်တဲ့အတွက်အထူးဂရုပြုကြဖို့သတိပေးအပ်ပါတယ်အထူးသဖြင့်ငလျင်ဘေးတင်ဒေသတွေမှာမုတ်တုံမိုးကြောင့်မြေကျွန်းကျခြင်းမြေပြိုခြင်းနဲ့ရိုင်းနဲ့နေတဲ့အဆောက်အုံတွေပြိုကျခြင်းတွေဖြစ်ပေါ်နိုင်ပါတယ်နေပူချိန်တွေကတော့မြန်မာနိုင်ငံတော်ဝန်လုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။မေလ19ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလီအားအသင့်အင့်ရှိနိုင်ပြီးတိမ်အသင့်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူရန်ရခိုင်ကံယူရန်မုံတမခွေနဲ့မြဝကျုံမော်ဒေသတို့မှာလီဟာအနောက်တောင်ဘက်ကနေတနင်္သာရီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရအနှံပြားမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပြီးမကွေးတိုင်းမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင်။မနက်ဖြန်မေလ20ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလီအားအသင့်တင်ရှိနိုင်ပြီးတိမ်အသင့်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူရန်ရခိုင်ကံယူရန်မုတ်တမခွေနဲ့မြဝကျောမော်ဒေသတို့မှာလီဟာအနောက်တောင်ဘက်ကနေတနအီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာတော့နေရာကျဲကျဲမိုးထချုံရွာနိုင်ပြီးအေရရီတိုင်းနဲ့မကွေးတိုင်းတို့မှာတော့နေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။နေအပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင်။
Radio NUG မှဆက်လက်တင်နေပါတယ်။အခုတကမောင်လူမွေးရေးသားထားတဲ့တကယ်ငတ်မာလားဆိုတဲ့တော်လန်အစေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။တကယ်ငတ်မာလားမနဲ့မောင်လူမွေးအိယာမထခင်ဆရာလေးတယောက်ရောက်လာတယ်။အဲ့ဒီဆရာလေးဟာဆယ်တန်းအောင်ပြီးသားစစ်ရှောင်းလူငယ်တယောက်ဖြစ်ပြီးမောင်လူမွေးတို့နဲ့အတူကလေးတွေကိုစာစင်ပေးနေသူဖြစ်ပါတယ်။သူရွာကလူတွေရှိတဲ့စစ်ဆောင်စခန်းကိုတ냐အိတ်သွားပြီးမနဲ့အစောကြီးမောင်လုံးမွေးစီဝင်ခဲ့တာပါစစ်ဆောင်စခန်းကတော့အချင်းဒီအားမရပါဘူးဆရာရဲ့လေရင်ကြောက်ကြတော့လမ်းမိတ်ကနေဟိုးအောက်ထဲပြောင်းသူကပြောင်းကြတယ်ပညာရေးကလည်းပြီးခဲ့တဲ့နှစ်ကသင်တဲ့ဆရာမတွေတဲကတချို့မရှိတော့ဘူးနိုင်ငံခြားကိုထွက်ကုန်ကြပြီလို့ပြောပါတယ်စစ်ဆောင်စခန်းတချို့မှာပညာသင်ကြားကြတဲ့ဆရာမတွေဟာအမတန်ခက်ခဲကြတယ်ကုတောင်သူလုပ်ငန်းခွင်ကိုလောက်ကန်ခွင့်ရနေတဲ့ကြီးရွာတွေတောင်မှဆရာမတယောက်ကိုလာကအဖြစ်သင့်တင့်အောင်ပေးနိုင်ခြင်းမရှိတဲ့ချင်းနေမှာသူတစ်ပါးလူတန်းတော်ကိုမိခိုနေရသေးတဲ့စစ်ဆောင်မိသားစုတွေကဆရာဆင်မတွေကိုထမင်းဟင်းစုံအောင်ဘယ်လိုထောက်ပံ့နိုင်မှာမလဲကျွန်တော်တို့စစ်ဆောင်စခန်းကိုဆန်တို့စီတို့လာဝေးတဲ့ခါကျရင်တော့ဆရာဆင်မတယောက်ကိုတမိသားစုစာတသက်ပေးပါတယ်ဗျာလို့စစ်ဆောင်စခန်းတစ်ခုရဲ့တာဝန်ရှိသူကမောင်လူမွေးကိုပြောပြပါတယ်ဒါဟာစစ်ဆောင်စခန်းမှာစာသင်နေတဲ့ဆရာဆင်မတွေရတဲ့အထူးအခွင့်အရေးပါပဲစစ်ဆောင်စခန်းမှာကလေးတွေကိုပညာသင်ပေးနေတဲ့ဆရာမလေးအချို့ကျက်တဲမှုတံကိုမခံနိုင်တဲ့အဆုံးနိုင်ငံသားကိုထွက်ကြပါတယ်ဒီလိုဖြစ်ဖြစ်တွေကိုမောင်လုံးမွေးမြင်ရကြားရတဲ့အခါရင်ထဲမှာမချစ်တင်ခဲ့ဖြစ်ပြီးအာအင်တွေရုတ်ရုတ်ရပါတယ်နိုင်ငံသားကိုထွက်ခွာသွားကြတဲ့ဆီယမာလေးတွေဟာဆီယမာဆိုတဲ့ဂုံဒီကိုခွာချပြီးသူတို့ဘာနိုင်ငံသူတို့ဘာအိမ်မှာအလုပ်လုပ်ကြရတော့မယ်ကျောင်းသူကျောင်းသားကလေးတွေပါဝင်ကြံရစ်ခဲ့သူတွေကလည်းဆီယမာအစ်စ်တွေနဲ့အသားကြအောင်ကြိုးစားကြရပြန်အောင်မယ်နှစ်ဖက်လုံးထိခိုက်ခံစားကြရတယ်မနက်စောကြီးမောင်လုံးမွေးစီရောက်လာတဲ့ဆရာလေးကသူ့ရွာကလူတွေနေတဲ့စစ်ဆောင်စခန်းကိုလည်းကူညီခြင်းတကယ်လက်တွေ့မှာကူညီနိုင်မှုကလည်းခက်ခဲတဲ့အခြေအနေတွေကိုမောင်လုံးမွေးကိုပြောပြပါတယ်စစ်ဆောင်စခန်းကဦးလေးကြီးတယောက်ကဒီမှာဆာလာတင်မှုမစင်းစားနဲ့တော့ငတ်သွားမယ်လို့ပြောလိုက်တယ်ဗျာလို့သူကမောင်လုံးမွေးကိုပြောပါတယ်ဆရာလေးပြန်သွားပြီးတဲ့နောက်အဆိုအားစကားသံဟာမောင်လုံးမွေးနာတဲ့ပဲ့တင်ထက်နေပါတော့တယ်တကယ်တော့စစ်အာဏာရှင်အဆက်ဆက်ကဘယ်လောက်ပဲဖိနှိပ်ခဲ့မောင်လုံးမွေးတို့မြန်မာလူအဖွဲ့အစည်းဟာဆရာဆင်မတွေကိုငတ်အောင်ထားတဲ့လူအဖွဲ့အစည်းမျိုးမဟုတ်ပါဘူး။ဒါပေမဲ့ဆရာဆင်မတွေကိုမငတ်အောင်ထားရုံနဲ့တော့ပညာရေးဟာမတိုးတက်နိုင်ဘူး။လူအဖွဲ့အစည်းဟာလည်းကောင်းမွန်ယဉ်ကျေးတဲ့လူအဖွဲ့အစည်းဖြစ်မရောက်နိုင်ဘူးဆိုတာကိုလည်းလေးလေးနက်နက်သဘောပေါက်ထားကြဖို့လိုမယ်လို့မောင်လုံးမွေးတွင်းမိပါတယ်။ဆရာလေးပြန်သွားပြီးတဲ့နောက်အတွင်းနယ်ချဲ့နေရကနာယီကိုကြည့်လိုက်တော့စာသင်ချိန်ဟာနှီးပြီ။မောင်လုံးမွေးဟာကလေးတွေကို2 နာရီစာသင်ပေးပြီးရင်တမိုင်လောက်ဝေးတဲ့နေရာကဆီယမာလေးတွေကိုအင်္ဂလိပ်စာသွားသင်ရအောင်ပါ။စာသင်ပြန်မှာအသားဟင်းချက်လေးဝယ်ဖို့မစ်မွေးစီကပိုက်ဆံတောင်းတော့ဟိုနေ့ကစေးကုနေတဲ့လူနာကိုသွားအားပေးတာတက်စီနှစ်ဘူး။မနေ့ပြန်ဆစ်ဆောင်ကျောင်းကိုတန်တန်းဆွေးနွေးဝယ်သွားရအောင်မယ်။သုံးရက်ဟင်းဝယ်လို့မရဘူးလို့မောင်လူမွေးကိုမိန့်ကြားတော်မူပါလေခင်ဗျာ။မောင်လူမွေး
Radio NUG သောတာရှင်များခင်ဗျာ ခုတကတော်လိုင်းတေဂီတာအစီအစဉ်မှာစလိုင်းတန်ကီရေးသားထားပြီးစလိုင်းတန်နန်တီဆိုထားတဲ့ Generation Z တချင်းဆိုတဲ့တော်လိုင်းတေတချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Radio NUG မှဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းသားဘာသာအစီအစဉ်မှာနော်ຫນွေဥပွင့်ကစကောကင်ဘာသာနဲ့ Weekly News တပတ်တွင်းသတင်းများကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
lakam na tabote pasagi sawatu dokwa mugara batile nug kwali lo ta ta kle ta plo nya ni lo akhei chak to tu kho wada le ka pa phan ni tu dotuni to puta ka so ni lo yayi mi me no ne pu ni lo ta so kho ti ti mi wada pe yo tu ma ma to ma su ma so ta ta phu e ata hata na so ta ta pha di to ka pa lo ta aw go lu wada ge ko sa po ko to ma wi kha ta ta wada ge ni lo
ဖဲလာမီတစီတော်နီဝခွိနာမီနီခီစီကတော့ပျော်သူနီလက်တီလော်မီပိုဖဲညောင်တာတော်ပူတော့ဘလကောကမလခီရပါဒူဝဲတော်တီဝဲတာနီလော်မီမီလအခီရတခေါနီဘဒူဝဲတာဝီဟီခီပလစီကဘဒူဟာဝဲဝဲတာဂီနီဘဒူနီဘာတာကစောနီလော်တာကစောခီတီမီဝဲတာဖဲကောရီပူဖဲယောသူလအဟဲနူလော်အိုဝဲတာလော်လဲ့အမီမော်ကွီလူတူဒဲလော်ပတူအီတာလဲတူမနီကီဝဲတာဂီနီလော်ဖဲကောရီတာဂရက်ပိုင်ချိုကောစာပူဖဲယောသူလအဲနူလော်အိုဆိုဝဲလဲ့အ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနိုင်ကြတာကထုတ်လွှင့်လို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်